မင်္ဂလာပါရှင်2024ခုနှစ်ဩဂုတ်လ5ရက်လွတ်လပ်တဲ့အာရှတန် RFA ညပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီ။ဒီမှာဆမ်မောင်းပါရှင်ရခိုင်နဲ့ရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။ MNDA နဲ့လာရှိုးတိုက်ပွဲမှာအရာရှိကြီးတချို့ဖန်စီခံလိုက်ရတယ်လို့စစ်ကောင်စီဘက်ကဝန်ခံပြောဆိုလိုက်တဲ့အကြောင်းနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရုရှားကနေစီးရီးအကူအညီတောင်းခံနေတဲ့အကြောင်းလေးကိုနောက်ပိုင်းမှာအပြည့်စုံကြားရဖို့ရှိပါတယ်။အခုသတင်းလေးကိုတင်ပြပေးပါမရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမောင်တော်မြို့ကိုအပိသက်သိမ်းပိုက်နိုင်ဖို့အရခတ်တော်အေအေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးဒီနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ရက်ကတိုက်ပွဲမှာလည်းစစ်ကောင်စီဘက်ကလေကြောင်းရေကြောင်းနဲ့ပစ်ကူရတဲ့အထိအကြီးကျယ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။လက်တလောအေတပ်ဖွဲ့ဝင်တွေမြို့ရင်းဝင်ရောက်လာနိုင်တဲ့အဓိကလမ်းကြောင်းတွေကိုစစ်ကောင်စီတပ်ကပိတ်ဆို့ထားပြီးအမှတ်၅ရပ်ကွက်မြို့ဦးရွာမောင်နီရွာဗိုလ်မှူးရွာနဲ့မြို့တကြီးနေကြားဆောင်ရဲတပ်ဖွဲ့ခွဲနှခခ၅နေရာတွေမှာတိုက်ပွဲဆက်လက်ပြင်းထန်နေတာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနဲ့နောင်ချုံမြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းပွားနေပြီးစစ်ကောင်စီတပ်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတယ်လို့တန်အမျိုးသားလူမျိုးရေးတပ်မတော် TNN ကမနေ့ညပိုင်းမှာထုတ်ပြန်ထားပါတယ်။ကြောင်မဲမြို့နယ်တွေကစစ်ကောင်စီရဲ့လက်နက်တပ်စခန်းတွေဖြစ်တဲ့စကခတ်ခမာယ901 902စခန်းကုန်းနဲ့ဗရမားစေဒီနီတဝိုက်ကိုဂျက်တိုက်လေနဲ့ခွနကျင်းပုံးကျဲတိုက်ခတ်ခဲ့တယ်လို့ TNN ကပြောပါတယ်။ဒီနေ့မနက်မှာလဲကြောင်မဲမြို့နယ်ထဲမှာစစ်ကောင်စီတပ်ကပုံးကျဲတိုက်ခိုက်တာတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းမောက်မဲမြို့နယ်ဗမ်းမဲရွာမှာရှိတဲ့ပို့အမျိုးသားလွတ်မြောက်ရေးတပ်မတော် PNL ဌာနချုပ်ကိုစစ်ကောင်စီနဲ့ပူးပေါင်းတပ်တွေကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ3ရက်နေ့ကလက်နက်ကြီးနဲ့အကြိမ်20လောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒါကြောင့်ဒေသခံတွေ6ရက်လောက်ဟာတိုက်ပွဲဖြစ်မှာဆိုပြီးကြောက်လန့်ထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။ PNL ဘက်ကတော့ဌာနချုပ်ပစ်ခတ်ခံရတဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။ကရင်ပြည်နယ်ဖားပုံခရိုင်မှာပြီးခဲ့တဲ့ဇူလိုင်လ1ရက်အတွင်းမှာပဲတိုက်ပွဲတွေကြောင့်စစ်ကောင်စီတပ်သား52ယောက်သေဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ်။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲပေါင်း100ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီရဲ့စစ်အဆောက်အုံတစ်ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီဘက်ကတော့ဘာမှထုတ်ပြန်တာမရှိပါဘူးဒီတိုက်ပွဲတွေအတွင်း KNL ပူးပေါင်းတပ်ဖွဲ့ကထိခိုက်သေးဆုံးတာမရှိခဲ့ပဲစစ်ကောင်စီတပ်ကလေကြောင်းလက်နက်ကြီးတွေနဲ့အရသားတွေကိုပစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်ရှင်စကိုင်းတိုင်းကလေးမျိုးနယ်ကစပေးတုတ်ကတဲ့စကန်တွေမှာဒုက္ခတဲ့150ခန့်ဝမ်ပြဝမ်လျှောနဲ့တုတ်ကွေးယောဂဖြစ်နေတယ်လို့ People Health Care Network ကလေးအဖွဲ့တာဝန်ခံဒေါက်တာကျိုးဆက်ကပြောပါရယ်ဇူလိုင်လဆန်းကလေးကစတင်ဖြစ်နေပြီးလက်ရှိဝမ်ယောဂကြောင့်ဆေးရုံတက်ကုသနေရသူ40ခန့်နဲ့သွေးလွန်တုတ်ကွေးလူနာ20ခန့်ရှိနေတယ်လို့ဆိုပါရယ်ဒုက္ခတဲ့စကန်နေမှာဆေးဝါးမလုံလောက်မှုနဲ့ကြုံတွေ့နေရတယ်လို့ကလေးမျိုးပေါ်ကနေဆေးဝါးသက်ယူခွင့်ကိုစစ်ကောင်စီတက်ကိတ်တွေကတားမြစ်တင်းကျပ်ထားတာကြောင့်အခက်အခဲဖြစ်နေတယ်လို့သူကပြောပါတယ်ရှင်။ဘင်္ဂလားဒေ့ဝန်ကြီးချုပ်ရှိတ်ဟာစီနာယာဒူကနေနှုတ်ထွက်ပြီးနိုင်ငံပြင်ပကိုထွက်ပြေးသွားပြီလို့ဒေတာရင်းသတင်းတွေကအတည်ပြုဖော်ပြပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာကိုဖြုတ်ချဖို့နိုင်ငံတော်လူထောင်တောင်းကြီးဆန္ဒပြပွဲတွေပေါ်ပေါက်လာပြီးနောက်အခုလိုတိုင်းပြည်ကထွက်ပြေးရတာဖြစ်ပါတယ်။ဆန္ဒပြသူတွေဟာဒီနေ့ဒါကာမှာရှိတဲ့ဝန်ကြီးချုပ်ရဲ့နေအိမ်ကိုဝင်ရောက်စီးနင်းခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်ရှင်။သတင်းတွေကိုတက်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခတိုင်းမူဗိုလ်ချုပ်စိုးတင်တဲ့ဗိုလ်မှူးချုပ်နှစ်ဦးကို MNDA ကဖမ်းဆီးရမိခဲ့တယ်လို့မြေပြင်စီးရီးအခြေအနေသိသူတွေကပြောပါတယ်စစ်ကောင်စီဘက်ကလည်းလာရှုကအရာရှိကြီးချို့ဖမ်းဆီးခံထားရကြောင်းအတည်ပြုပြောဆိုထားပါတယ်ဒီအကြောင်းမတ်သဇလိုင်တင်ပြပေးထားပါတယ်ရှင်
လာရှိုးခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခတိုင်းမှုဗိုလ်ချုပ်စိုးတင့်တိုင်းစစ်ဦးစီးချုပ်ဗိုလ်မှူးချုပ်တန့်ထင်စိုးနဲ့ကြောင်မဲခြေဆိုင်အမှတ်1စစ်စင်ရေးကိုယ်ကံမှုဌာနချုပ်ကဗိုလ်မှူးချုပ်မျိုးမင်းထွေးတို့ကို ကုကန်တပ်ဖွဲ့ MNDA ကအခုလာဇန်ပိုင်းမှာဖမ်းဆီးခဲ့တယ်လို့စီးရဲအခြေအနေသိသူတွေကပြောပါတယ်။တော်လိုင်းရေးတပ်ဖွဲ့အရာရှိတယောက်ကတော့အခုလိုဖမ်းဆီးရမိခဲ့တာကိုဩဂုတ်လ၄ရက်နေ့နောက်ပိုင်းမှာမှအတည်ပြုနိုင်တာလို့ RFA ကိုပြောပါတယ်။စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကလည်းရမခကအရာရှိကြီးတွေဖမ်းဆီးခံထားရတယ်လို့ပြည်တွင်းမီဒီယာတွေကိုဩဂုတ်လ၄ရက်နေ့မှာအတည်ပြုပြောထားပါတယ်
။ဒီနေ့မှာတော့အစိမြောက်တိုင်းရှေ့တနာကျောင်းမှာအရာရှိကြီးများဟာတိုက်ပွဲကိုအနိကကွက်ခဲ့ပြီးကိုယ်တိုင်တိုက်ပွဲဝင်ခဲ့ကြပါတယ်။ရှေ့မြောက်တိုင်းစစ်တနာကျောင်းမှာအရာရှိကြီးများနဲ့ဩဂုတ်လ၃ရက်နေ့ညနေပိုင်း6နာရီခွဲအချိန်ထိဆက်သွယ်မှုရရှိခဲ့ပြီးယခုအချိန်ထိဆက်သွယ်မှုပြတ်တောက်ခဲ့ပါတယ်။အသေးပြုသေးသတင်းများအရအရာရှိကြီးအချို့ကိုအကြမ်းဖက်တောင်းရသူများကဖမ်းဆီးထားကြောင်းသိရှိရပါတယ်။
စစ်ကောင်စီက2029စစ်စင်ရေးပထမပိုင်းမှာလောက်ကင်အပါဝင်အသိခံလေရတဲ့မြို့တွေကလက်နက်ချစုတ်ခွာလာတဲ့တပ်ဖွဲ့ဝင်3000ကျော်နဲ့လာရှိုးမြို့ကိုခန့်စစ်ပြင်ဆင်ထားခဲ့တာပါဒါပေမဲ့ MNDA နဲ့မဟာမိတ်အဖွဲ့တွေကတော့တလအတွင်းမှာပဲရမခကိုတိမ့်ပိုက်ခဲ့ပါတယ်ရှမ်းပြည်နယ်ထဲမှာအကြီးဆုံးဖြစ်တဲ့ရမခကြဆုံမှုဟာစစ်ကောင်စီတပ်အတွက်အကြီးမားဆုံးရိုက်ခတ်မှုရှိလာနိုင်တယ်လို့စီးရင်နိုင်ငံရေးလေလာသူဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
ကျန်ဒီမရှိနေစံဒီအလုံးတွေမှာဒီစံကအကြီးဆုံးဖြစ်နေတာကြပြီးကျန်ဒီလည်းအနာလီလည်းကြသွားပြီဆိုရယ်အဲဒီဟာတိုင်းပြီးဖမ်းမိတယ်ရှေးချုပ်လည်းဖမ်းမိတယ်နောက်ပြီးလည်းချရတယ်လို့ရယ်ဒီတော့ခွန်ရဆိုတော့ကျွန်တော်တို့သိခဲ့ရတဲ့ကိုကံလောက်ကန်ဒီဖြစ်နေတော့မှဆုံးရှုံးမှုကများပြီးတဲ့အတွက်စစ်တပ်တွေတော့အတော်လေးတော့စိတ်တွေရရတော့ဥချိုးသွားနေတယ်ထိခိုက်သွားနေတယ်
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကအရာရှိနဲ့မိသားစုဝင်4000ကျော်အလံဖြူထောင်ပြီးလက်နက်ချခဲ့တယ်လို့မြေပြင်စီရေးအခြေအနေသိသူတွေကပြောပေမဲ့ RFA အနေနဲ့ကတော့အတိမပြုံနိုင်သေးပါဘူးဒီကနေ့မနက်လာရှိုးမြို့ထဲမှာပစ်ခတ်တံတွေကိုမကြားတော့ပေမဲ့ဒေသခံတွေကတော့ MNDA ကမြို့ရင်းမှာပြန်လည်နေထိုင်ခွင့်မပြုသေးဘူးလို့လာရှိုးမြို့ကန်တယောက်က RFA ကိုပြောပါတယ
်ဒီနေ့မနက်တိုက်ပွဲကနေတော့လာရှိုးမှာမကြားတော့တက်ထီပြန်နေတဲ့လူတွေကိုဝက်ကျင်တဲ့လူတွေကိုအားလုံးဘလူးမျိုးဆိုပတ်လို့ရတယ်ဝင်တဲ့လူတွေကတော့လက်မခံသေးပါဘူး။တ냐အဲ့ဝင်လို့ရရတယ်။အဲ့ဝင်သွားတဲ့လူတွေကတော့နေလို့မရဘူး။ရှိလို့ရရတယ်။အပင်းတွေတော့မရသေးပါဘူး။မျိုးသမားကတက်စီဆုံးဆုံးလာတဲ့တက်စီတွေအမိုက်တွေအဲလူတွေလောင်းနေရှိတယ်။ဒါတွေလည်းဆင်းရဲတွေလုံးနေပြီ။
တိုက်ပွဲကြောင့်မြို့ကန်နှစ်သိန်းကျော်ဘေးလွယာတိတ်ရှောင်နေရပြီးဘယ်တော့နေရပြန်ခွင့်ရမယ်ဆိုတာ MNDA ဘက်ကထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်
။မြန်မာပြည်တွင်းပဋိပက္ခမှာရုရှားကစစ်ရေးရပဝင်တိုက်ခိုက်ပေးဖို့စစ်တပ်ကြောထားနောက်ခံကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးခင်ကြီးကတောင်းဆိုလိုက်ပါတယ်။တော်လိုင်းအင်အားစုတွေနဲ့စစ်ရေးနိုင်ငံရေးလေလာသုံးသက်သူတွေကတော့အခုလိုတောင်းဆိုမှုဟာစစ်ကောင်စီကစစ်ရေးအရာရှုံးနေနေတာကိုဝန်ခံလိုက်တာပဲလို့သုံးသပ်ကြပါတယ်။ဒီအကြောင်း RFA သတင်းထောက်မယ်ရင်မျိုးသူတင်ပြထားပါတယ်ရှင်
။မြန်မာပြည်ရင်းပြည်ပခါကိုအကြမ်းဖက်မှုအဖြစ်လက်ခံပြီးရုရှားကစစ်ရေးအရာပါဝင်တိုက်ခိုက်ပေးဖို့စစ်တပ်ကြောထောက်နောက်ခံကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးခင်ကြီးကတောင်းဆိုလိုက်ပါတယ်။ရုရှားအစိုးရသတင်းဌာနစပုတ်နစ်နဲ့ပြုလုပ်တဲ့မေးမြန်းခန်းတစ်ခုမှာအဲ့ဒီလိုတောင်းဆိုခဲ့တာလို့ဩဂုတ်လ၄ရက်နေ့ထုတ်စပုတ်နစ်သတင်းမှာဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရုရှားစီကအဓိကလိုအပ်တာဟာအကြမ်းဖက်မှုတိုက်ဖျက်ရေးမှာအတူတကွပူးပေါင်းဆောင်ရွက်ပံ့ပိုးမှုဖြစ်ပြီးတော့ဒီအတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေဟာပြည်တွင်းနိုင်ငံရေးအငင်းပွားမှုမဟုတ်ဘဲအကြမ်းဖက်မှုဆိုတာပထမဦးဆုံးနားလည်ဖို့လိုတယ်လို့လည်းဦးခင်ကြီးကပြောပါတယ်။နိုင်ငံတကာအနေနဲ့အကြမ်းဖက်တောင်းကျမှုတွေကိုအေးအေးယူဆောင်ရွက်တင်တယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရသူဦးလာသိန်းက RFA ကိုပြောပါဗျ။အဲ
့ဒီအကြမ်းဖက်တောင်းကျမ်းသူများနဲ့ဆက်နွယ်နေဖို့တရားအကြမ်းဖက်တောင်းကျမ်းသူများတွေဒီကျင်းဥပဒေများနဲ့လည်းရင်းဆောင်ပေးဖို့စားရည်ပြေမကဘူးနိုင်ငံတကာမှာလည်းနိုင်ငံတကာအကြမ်းဖက်ဖက်ပြီးမှပြတ်မှတ်ပြီးတော့အေးအေးယူပိတ်ဆို့ဆောင်ပေးပါဖို့စီစဉ်ဆောင်ရွက်တင်တယ်လို့ထင်မြင်ဆပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ42ခါအရာနိုင်ငံအတွင်းဘယ်နိုင်ငံသားတပ်ဖွဲ့ကိုမှတက်ချခွင့်မပြုဆိုတဲ့အချက်ပါဝင်တာကြောင့်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရဲ့တောင်းဆိုချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးလို့လုံခြုံရေးအမည်မဖော်လိုတဲ့စီရေးလေလာသုံးသက်သူတယောက်ကထောက်ပြပါဗျ။အရခတ်တက်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူဦးခိုင်သူခါကတော့ရုရှားကိုအခုလိုစစ်ရေးအကူအညီတောင်းတာဟာစစ်ကောင်စီအနေနဲ့စစ်ရေးအရာရှုံးနေနေတာကိုကမ္ဘာကသိအောင်ဝန်ခံလိုက်တာလို့ပြောပါတယ
်။ဒီဟာကတော့သူတို့စစ်ကောင်စီအနေနဲ့ဘယ်လောက်ထိနော်အရှုံးနဲ့ရင်ဆိုင်နေရပြီလဲဆိုတာရှင်းရှင်းလင်းလင်းဖော်ပြနေတာဖြစ်ပါတယ်။ရှုံးနေမှုတွေကိုဖုံးမနိုင်ဖိမရနိုင်ငံသည်ကမ္ဘာသည်ဒါဝန်ခံလိုက်တာဖြစ်တယ်လို့ပြောလို့ရပါတယ်။
အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးချုပ်ရုံးပြောခွင့်ရသူဦးနေဖုံးလက်ကလည်းဘသူမှမကဲနိုင်တော့တာကြောင့်စစ်ကောင်စီအနေနဲ့ပြည်သူလက်ထဲအာဏာပြန်အပ်ဖို့ပဲရှိတော့တယ်လို့ပြောပါတယ်။
အဲ့တော့ဒီချိန်မှာတော့ဘသူမှလည်းမကဲနိုင်တော့ဘူး။ဒီအချိန်လေးကိုရပ်တန့်ကျင်နေဆိုရင်တော့ရိုးရိုးလေးပါပဲနော်။ဒီလောက်ခဲ့တဲ့များလုံးရက်တွေဟာမှားပါတယ်ဆိုတော့ကျွန်တော်တို့ဝင်ချတောင်းပန်ပြီးတော့နော်ပြည်သူအာဏာပြည်သူလက်ထဲပြန်အပ်ဖို့ပဲရှိပါတယ်။
ဒီတောင်းဆိုမှုဟာအာနာသိစာကအတူပီလို့ခေါ်တဲ့ပြစ်မှုကြီးတွေကနေအကာအကွယ်ပေးရေးတာဝန်ရှိမှုလုပ်ငန်းစဉ်ကိုတောင်းဆိုကြတယ်လို့ဖြစ်ပြီးတော့မလွယ်ကူနိုင်ဘူးလို့နိုင်ငံရေးလေ့လာသူဒေါက်တာဆိုင်ကြည်စင်ဆိုကသုံးသပ်ပါတယ
်။ပထမတစ်ချက်ကြည့်မယ်ဆိုရင်အရာကသူတို့စစ်ရေးအရာသူတို့နိုင်ငံရေးမရှိတော့ဘူး။တော်လှန်ရေးဒီအာနာသိပြီးတော့သူတို့တော်လှန်ရေးစန့်ကျင်စတဲ့အချိန်မှာကျွန်တော်တို့အတူပီခေါ်တယ်လို့မျိုးသူတို့လည်းအဲ့လိုခေါ်လို့ရမယ်ထင်တဲ့ဥစ္စာရှိနိုင်တဲ့ဥစ္စာတွေအဲ့လိုမျိုးလှမ်းခေါ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီနဲ့ရုရှားနိုင်ငံတို့အကြားစစ်ရေးပူးတွဲလေ့ကျင့်တာတွေရှိသလိုစီးပွားရေးနဲ့တခြားရင်းနှီးမြှုပ်နှံမှုကဏ္ဍတွေမှာနီနီကက်ကက်ပူးပေါင်းဆောင်ရွက်တာတွေရှိနေတယ်လို့လေ့လာသူတွေကထောက်ပြထားပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်နေပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းတရုတ်အစိုးရရင်းနှီးမြှုပ်နှံထားတဲ့စကိုင်းတိုင်းကတကောင်းနီကယ်စက်ရုံနဲ့တရုတ်နိုင်ငံသားပိုင်ကုမ္ပဏီတစ်ခုနဲ့ဖက်ဆက်လုပ်ကင်နေတဲ့မန္တလေးတိုင်းက FR ပြည်လက်မြေစက်ယုံတွေကိုပြည်သူကာကွယ်တပ်ဖွဲ့တွေသိမ်းပိုက်ထိန်းချုပ်ထားပါတယ်။ကာကွယ်အင်အားစုတွေထိန်းချုပ်ထားတဲ့တရုတ်စီမံကိန်းနှစ်ခုအခြေအနေကိုမတ်ကျူလိုင်မျိုးတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံပိုင်တပ်ထုတူဖော်ရေးကုမ္ပဏီတစ်ခုကအမေရိကန်ဒေါ်လာ855သန်းယင်းနှိမ့်ညွန့်ထားတဲ့စကိုင်းတိုင်းထီးကျိုင်းမြို့နယ်ကတကောင်းနီကယ်စက်ယုံကိုဇူလိုင်လကုန်ပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ခဲ့ပါတယ်။လက်တလုံးမှာအဲ့ဒီစိတ်ယုံနဲ့ဝန်တန်းတွေရဲ့လုံခြုံရေးကို NUG ကတာဝန်ယူပေးထားတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောပါတယ်
။ဒီတကောင်းနီကယ်စိတ်ယုံလဲဒီ NUG ရဲ့စုံမထွန်းချုပ်နယ်မြေတွေမှာဒါကြောက်ရောက်နေပြီဖြစ်တဲ့အခြေအနေဖြစ်ပါတယ်။အဲ့တော့ဒီ NUG ကပဲလုံခြုံရေးကိစ္စကိုဒါတာဝန်ယူဆောင်ရွက်ပေးထားတယ်ပေါ့နော်။အဲ့တော့စိတ်ယုံနယ်မှာရှိနေတဲ့ဝန်တန်းတွေနောက်ပြီးတော့အလုပ်သမားတွေပေါ့နော်။ဒီလူတွေကတော့ဒါပုံမှန်တိုင်းပဲစိတ်ယုံကိုကျွန်တော်တို့ဘာမှဝင်အောင်ဆက်ဖတ်တာမရှိဘူးပေါ့နော
်တကောင်းနီကယ်စက်ရုံဝင်တဲ့ကစစ်ကောင်စီတပ်သားနဲ့ရဲအယောက်60လောက်ဟာလက်နက်64လက်နဲ့ခဲယမ်းတွေကိုထားခဲ့ပြီးတော့ထွက်ခွာသွားတာဖြစ်တယ်လို့လည်းဆိုပါတယ်မန္တလေးတိုင်းမေဒီယာမြို့အရှေ့ဘက်ကအယ်ဖာဘီလက်မြေစက်ရုံကိုတော့10/29စစ်စင်ရေးဒုတိယပိုင်းကာလအတွင်းမန္တလေးပြည်သူ့ကော်မတီတပ်ဖွဲ့မန္တလေး PDF ကဇူလိုင်လလယ်လောက်မှာသိမ်းပိုက်ခဲ့တာပါလက်ရှိမန္တလေး PDF သိမ်းပိုက်ထားတဲ့အယ်ဖာဘီလက်မြေစက်ရုံဟာမိရှုခံခဲ့ရတာကြောင့်စစ်ကောင်စီနဲ့တရုတ်ဘက်ကဒေါ်လာသန်းနဲ့ချီဆုံးရှုံးမှုရှိနိုင်တယ်လို့ပြည်သူ့ကော်မတီတပ်ဖွဲ့ဝင်ကိုနန္ဒကပြောပါရယ
်။မာတဆွဲထားတဲ့စစ်ကောင်စီကဖက်ဖာဘီလက်မြေစက်ရုံအဆောက်အဦတွေကိုမီးရှို့ထွက်ပြေးသွားတဲ့အတွက်ဟိုဆုံးရှုံးမှုပိုင်းတစ်ပိုင်းပေါ့။သိကြတာတကူကဒီစက်ရုံကသူတို့လက်ထက်မှာဘယ်မှာပြန်ပြီးတော့ကြောက်ရအောင်မဟုတ်ဘူး။ကျွန်တော်တို့ဒီတော်လိုင်းကြီးပြီးဆုံးတဲ့ဒီတော်လိုင်းကြီးတပ်ဖွဲ့ဝင်တွေကလည်းဆက်လက်ပြီးတပ်ဖွဲ့ဝင်တွေမှာဖြစ်တဲ့အတွက်အဲစီးပြီးလက်ထက်မှာပဲရှိနေသူကကျွန်တော်တို့ဒါယုံကြည်ထားပါပဲ
ဒီ alpha ဘီလက်မြေစက်ယုံစီမံကိန်းစတင်ချိန်ကဒေသခံတွေရဲ့ခြံနဲ့ရာမြေဧက100နီးပါးအသိမ်းခံခဲ့ရပြီးစီမံကိန်းကိုကန့်ကွက်တဲ့ဒေသခံတွေလည်းတရားစွဲဆိုထောင်ချခံခဲ့ရပါတယ်အခုဒီစက်ယုံအသိမ်းခံရပြီးတဲ့နောက်မှာပြန်လည်ပတ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ချုပ်ဆိုတဲ့လုပ်ငန်းတွေကို NUG ကလက်ခံမှာမဟုတ်ပဲအရင်အစိုးရအဆက်ဆက်ချုပ်ခဲ့တဲ့စာချုပ်တွေနဲ့လဲပတ်နေတဲ့လုပ်ငန်းတွေဆိုရင်တော့အတိအမှတ်ပြုလက်ခံထားတယ်လို့ဦးနေဖုံးလက်ကပြောပါရယ်။ NUG ဟာတရုတ်ရင်းနှီးမြှုပ်နှံမှုတွေတင်မကပဲတရုတ်ဝင်နိုင်ငံသားရင်းနှီးမြှုပ်နှံမှုအားလုံးကိုအကာအကွယ်ပေးသွားမယ်ဆိုတဲ့မူဝါဒကိုကင်ဆယ်ထားတယ်လို့ RFA ကိုပြောထားပါရယ်။စစ်ကောင်စီဘက်ကတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုအပြည့်အဝအကာအကွယ်မပေးနိုင်တော့တာကြောင့်တရုတ်နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကြားဆွေးနွေးမှုတွေပိုရှိလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ရှင
်။ RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပါစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်။
Radio Free Asia.